နိုင်ငံသားစီစဉ်မှုလုပ်ငန်းတွေကိုရက်တရက်စီမံချက်ကာလအတွင်းမပြည့်ပြတ်သေးရင်နောက်ထပ်တက်တန်းတို့ပြီးဆောင်ရွက်သွားမယ်အကြောင်းအလုတ်သမားလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဝန်ကြီးဌာနကစီစဉ်ထားပါတယ်။လက်ရှိနိုင်ငံသားစီစဉ်ရေးလုပ်ငန်းစဉ်တွေကိုနိုင်ငံတဝန်းလုံးမှစီစစ်ဆောင်ရွက်ပေးနေတာဖြစ်ပြီးရခိုင်ပြည်နယ်အတွင်းမြို့နယ်တချို့မှာတော့လက်မခံတာတွေရှိနေပါတယ်။နိုင်ငံသားစီစစ်တာမှာနိုင်ငံသားဖြစ်ကြောင်းသက်သေပြနိုင်ဖို့လိုအပ်သူတွေရှိလာရင်အချိန်ပေးသွားမယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဝန်ကြီးဌာနကပြောပါတယ်။တရင်ပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်
။အလုတ်သမားလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဝန်ကြီးဌာနရဲ့ပထမရက်တရာအတွင်းဆောင်ရွက်ဖို့စီစဉ်ထားတဲ့လုပ်ငန်း73ခုအနက်မှာ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေကိုဆောင်ရွက်ဖို့လဲပတ်ဝင်ပါတယ်။ဒီရက်တရာစီမံချက်ကာလအတွင်းမှာနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေမပြီးပြတ်ဘူးဆိုရင်နောက်ထပ်တက်တန်းတိုးလှုပ်ဆောင်သွားဖို့ရှိတယ်လို့အဲ့ဒီဌာနကညွှန်ကြားရေးမှူးချုပ်ဦးမြင့်ကျိုင်းကပြောပါတယ်
။အဲဒါရီယာဟိုရက်တရာအတွင်းမှာတော့ကျွန်တော်တို့ဒါပထမဆုံးစပြီးတော့ကျွန်တော်တို့ရှင်းလင်းနေတာပြောင်းလုပ်တာပေါ့လေ။ဒီရက်တရာနဲ့မပြီးဘူးဆိုလို့ကျွန်တော်တို့နောက်ထပ်ဆက်ပြီးတော့ဟို6လစီမံချက်နေနဲ့ဆက်ဆက်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်ဆရာမတို့ဆရာလေးကတော့ဥည်မှာသွားတဲ့အချက်လက်တွေမှာတချို့ကလိုအပ်တဲ့အထောက်အထားတွေကိုကြားဖို့တော့ကိုစာဖွေဖို့သူတို့မှပြန်လဲပြီးတော့အတူတူလိုအပ်တယ်ဆိုသူတို့အသိပေးမှဖြစ်တယ်။ဒီလိုဖြစ်နိုင်ငံသားဥပဒေရကတ်ကြီးရလို့နိုင်ငံသားဖြစ်သွားပြီးတော့တချို့လဲအဲ့နိုင်ငံသားတွေနိုင်ငံသားတွေဒီသက်ဆိုင်ရာကတ်ပြားတခြင်းမျိုးကိုရသွားမှာပေါ့။ဖြစ်လာနိုင်တာကတော့သူတို့ကလက်ရှိနေထားတဲ့ပုံပြီးတော့ဒီဖွေရေးတွေနိုင်ငံသားအဖွဲ့အစည်းတွေအကျိုးကပို့ပြီးတော့လောက်ရှိခံစားလာမယ်တဲ့သဘောဖြစ်ပါတယ်။အခုတော့အဲ့လိုအထောက်အထားပေးလို့လုပ်နေကြတယ်လေလက်ရှိသူတို့ပြင်ထားတဲ့နိုင်ငံတော်စီစီခံမှုတွေတက်ပြကြရင်ကပ်ပြောက်ပေါ့ဒီလိုမျိုးဒေသကြီးကြီးဆက်ပြီးဒီကပ်ပြောက်ကိုပဲဆက်ကြိုင်ထားပြီးတော့သူတို့အထောက်အထားတွေပြည်တော်ကိုစာဖွေပြီးကြားဆက်ကမ်းမှာဖြစ်ပါတယ
်လက်ရှိနိုင်ငံသားစီစီရမှာကြုံတွေ့နေရတာနဲ့ပတ်သက်ပြီးမြေပုံမြို့နယ် IDB စခန်းကစခန်းကော်မတီဝင်တဦးဖြစ်တဲ့ဦးအောင်လွင်ကတော့အခုလိုပြောပြပါတယ်
ကျွန်တော်တို့ကစိတ်ကြည့်ရဆိုတာကခင်ဗျားတို့ကအခုအမေရိကန်နဲ့ရှစ်ဖြစ်ပြီးကျွန်တော်တို့ဘယ်တော့မှလာပြီးတော့ခင်ဗျားတို့ကိုနောက်တစ်ခါကြားရှင်းမယ်ဆိုတာလေကျွန်တော်တို့ကိုဘာမှလည်းမပြောတော့ဘူးလေအူးသိသိအချွတ်လက်ထက်မှာကျွန်တော်တို့ဒီမှပုံနဲ့လုပ်ဖို့ကိစ္စကိုကျွန်တော်တို့ပြောတယ်ပြောတဲ့အတွက်ကြောင့်ကျွန်တော်တို့ကအကုန်လုံးလုပ်တယ်ပြီးတဲ့အခါမှာကျွန်တော်တို့ဒီဘယ်သူမှလည်းမလာတော့ဘူးဒီခွဲရဆိုတာဘာလဲဆိုတာကျွန်တော်တို့ပြောင်းနေဘူးအဲ့လိုကျွန်တော်တို့မျက်နှာနဲ့ gravity gravity ပုံနဲ့လည်းကျွန်တော်တို့လုပ်ထားခဲ့တယ်ကျွန်တော်တို့ဒီအချွတ်ကအသေးရောက်တဲ့အခါမှာကျွန်တော်တို့အဲ့ဒီကိစ္စကိုကျွန်တော်ပြန်သင်ကြတယ်ဒီတင်းနေဝန်ကြီးချုပ်ဦးမြင့်ကသူကအဟောင်းလုပ်တဲ့ကိစ္စကိုကျွန်တော်တို့ကမပြောပါနဲ့ကျွန်တော်တို့ကယုံကြည်ပါနိုင်ငံတော်တမန်တော်ဆက်ကြည့်ကြည့်ဆိုတာကဘာကနေတဲ့ပုံကိုဖြစ်တဲ့သူဥဆောင်ပြီးတော့လုပ်နေတဲ့အလုပ်ဖြစ်တဲ့တဲ့ကြောင့်ဒီကိစ္စပေါ်မှာယုံကြည်မှုထားပါကျွန်တော်တို့အစိုးရကိုယုံကြည်ပါကျွန်တော်တို့ကလည်းယုံကြည်ပါတယ်ဒီလိုကျွန်တော်တို့လုပ်ထားတဲ့ခင်ဗျာကျွန်တော်တို့အခုအမေရိကန်တွေကျွန်တော်တို့ရပြီရပြီတဲ့ဆာမှာကျွန်တော်တို့ဘာမှမပြောတော့ဘူးသူတို့ဒါဘယ်လိုလုပ်ရမလဲဆိုတာလည်းကျွန်တော်တို့မသိတော့ဘူးသူတို့လည်းမလာတော့ဘူးဖြစ်တဲ့ဆာမှာလူတွေကဒါတွေကိုယုံကြည်မှုကဲမဲ့လာကြတယ
်ပြီးခဲ့တဲ့နှစ်အတွင်းက White Gel လို့ခေါ်တဲ့ယာယီတပ်တေကန်လက်မှတ်တွေထုတ်ပေးခဲ့တာမှာအဲ့ဒီကတ်တွေဟာတက်တန်းကုန်ဆုံးပြီဖြစ်တာကြောင့်ဧပြီတရက်နေ့ကနေမေ31ရက်အတွင်းတယ်လေအနံဖို့အစိုးရကကြေညာတက်မှတ်ခဲ့ပါတယ်ဒီနှစ်ဂျွန်လာဆန်းမှာတော့နိုင်ငံသားစီစစ်နိုင်ဖို့အတွက်အစိမ်းအောင်ကတ်တွေကိုအစိုးရကထပ်မံထုတ်ပေးတာဖြစ်ပါတယ်ဒီအစိမ်းအောင်ကတ်ရရှိသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရရှိကြောင်းအစိုးရကထုတ်ပြန်ခဲ့ပါတယ်အစိမ်းအောင်ကတ်ပြားတွေဟာနေထိုင်ခွင့်အတွက်အာမခံပြီးနိုင်ငံသားလျှောက်ထားပြီးနောက်စီစစ်ချက်အရနိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြုခွင့်ရသူစားတဲ့တက်မှတ်ချက်ပေါ်မူတည်ပြီးဥပဒေအတိုင်းခံစားခွင့်တွေရကြမှာဖြစ်ပါတယ်လူအများစုကတော့အစိမ်းအောင်ကတ်ဟာနေထိုင်ခွင့်ပြုတဲ့လက်မှတ်ဖြစ်ပြီး White Card လို့ခေါ်တဲ့ယာယီတက်တေကန်လက်မှတ်တဲ့အစစ်နိုင်တယ်လို့ယူဆပြီးလာရောက်လဲလှယ်ခြင်းမရှိသူတွေလည်းရှိနေပါတယ်လက်ရှိပုံနှကျုံမျိုးနယ်မှာတော့နိုင်ငံသားစီစစ်တာနဲ့ပတ်သက်ပြီးလက်မှတ်ခံတာတွေရှိနေပါတယ်ဒီလိုနိုင်ငံသားစီစစ်တာကိုအချိန်ယူစဉ်းစားပြီးမှလက်သင့်ခံနိုင်တာကြောင့်အချိန်ပေးဖို့တောင်းဆိုမှုတွေရှိနေတယ်လို့အစိုးရဘက်ပိုင်းကတာဝန်ရှိသူတအူးကပြောပြပါဗျ။ဒီရက်တရားစီမံကိန်းအရနိုင်ငံသားစီစီရေးလုပ်ငန်းတွေကိုတပြီလုံးကလိုအပ်တဲ့နေရာတွေမှာဆောင်ရွက်တော့မှာဖြစ်ပြီးရှမ်းပြည်နယ်နဲ့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်တွေမှာလည်းဆောင်ရွက်နေပြီလို့ဦးမြင့်ကျိုင်းကပြောပါဗျ
။အခုချိန်ထိကျွန်တော်တို့ဒီဟာဆက်ဆက်ဆောင်ရွက်နေတဲ့အနေအထားဖြစ်မှာတော့တခြားနယ်ခိုးဝင်လာတဲ့ကိစ္စတွေဟာတွေကတော့ဒီအခုကျွန်တော်တို့ဆက်ဆဲနေတဲ့ကဲ့နေနေရာဌာနတွေမှာမတွေ့ဘူးဗျ။ကျားတဲ့နယ်ခိုးလာတဲ့ဟာတွေကတော့ကျွန်တော်တို့တခြားဘာလို့ဒီကြေလို့ပါလို့လဲအဲဒီလိုဝင်ဖို့ကြိုးစားနေတဲ့ဟာကိုပဲဖတ်ပြရမိကြတယ်လို့ရှိလို့ရအဲဒီထက်မှာအခုဒီကြိုက်လို့ပါလေဒီကကဟိုပြည်လေးမှာဒီလိုလို့ပေါ့ခိုးလာတဲ့လူကတော့ကျွန်တော်လုံးဝပဲမတွေ့ပါဘူ
းလက်ရှိမှာမြန်မာနိုင်ငံသားဟုတ်မဟုတ်မစစ်ဆေးနိုင်တာကြောင့်ယာယီတက်သေးကန်ကတ်ထုတ်ပေးထားသူဥယျာဉ်ဟာ6သိန်းနီးပါးရှိနေပါတယ်ဒီထက်မှာရခိုင်ဒေသတစ်ခုထဲမှာယာယီတက်သေးကန်ကတ်ထုတ်ပေးထားသူ4သိန်းကျော်ရှိနေတယ်လို့အစိုးရကထုတ်ပြန်ကြေညာထားပါတယ်ရှင်